ဒီကနေ့အောက်တိုဘာလ30ရက်နေ့ကမြန်မာနိုင်ငံအစိုးရရဲ့ပြည်ထောင်စုအဆင့်ငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO တို့ရဲ့ဆွေးနွေးပွဲကိုတရုတ်နိုင်ငံရွှေလီမြို့မှာကျင်းပခဲ့ပါတယ်။ဒီဆွေးနွေးပွဲမှာ KIO ကချင်လက်အောက်ခံကချင်လွတ်လပ်ရေးတပ်မတော် KIA ရဲ့ဒုတိယစစ်ဦးစီးချုပ်ဗိုလ်မှူးချုပ်ဂွမ်မော်အပါအဝင်အရေးပါတဲ့စစ်ခေါင်းဆောင်တွေမပါဝင်ခဲ့ပါဘူး။နောက်တစ်ကြိမ်ဆွေးနွေးပွဲမှာ KIO ကတလျှောက်လုံးတောင်းဆိုနေတဲ့နိုင်ငံရေးအရာစတင်ဆွေးနွေးဖို့ပြည်ထောင်စုအဆင့်ငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီကသဘောတူလိုက်ပါတယ်။မြန်မာအစိုးရနဲ့ KIO တို့ရဲ့ဆွေးနွေးပွဲအကြောင်းပြည်စုံကိုတော့ရွှေလီမှာကိုယ်တိုင်သတင်းသွားယူခဲ့တဲ့ VOA ဝိုင်းဒေါ်သာဥရောနီငင်းကပြောပြပေးပါမယ်ရှင်
။ဟုတ်ပါတယ်။အော်တိုဘာလ30ရက်နေ့ကတရုတ်နိုင်ငံရွှေလီမြို့ကချင်းချမ်းဟိုတယ်မှာကျင်းပသွားတဲ့ဒီဆွေးနွေးပွဲဟာ KIO လက်အောက်ခံKIA ကချင်လွတ်လပ်ရေးတပ်မတော်နဲ့မြမတပ်မတော်တို့ရဲ့ကချင်ပြည်နယ်မှာနှစ်ဖက်တပ်တွေနေရာချထားမှုကိုအဓိကထားဆွေးနွေးသွားဖို့ရည်ရွယ်ခဲ့တယ်လို့ဒီဆွေးနွေးပွဲမစခဲ့ပါပြည်ထောင်စုအဆင့်ညီညာရေးဖော်ဆောင်မှုလုပ်ငန်းကော်မတီရဲ့ဒုတိယဥက္ကဋ္ဌဦးအောင်မင်းက VOA ကိုအခုလိုပြောကြားခဲ့ပါတယ
်ကျွန်တော်တို့ဒီနေ့ကတော့ဟိုတပ်ပိုင်းဆိုင်ရာကိစ္စတွေဖြစ်တယ်တပ်တွေကိုရွှေ့ဖို့ကိစ္စပေါ့အဲ့ဒါကြီးဆွေးနွေးမှာပေါ့ဆွေးနွေးတဲ့အခါကျတော့လေတပ်နဲ့ပတ်သက်ပြီးရွှေ့ဖို့အတွက်အစိုးရပေးနိုင်တဲ့လူတွေပါဖို့လိုတာပေါ့ကျွန်တော်ဘက်ကတော့ဗိုလ်ချုပ်ကြီးမြတ်ဆိုးပါလာတာပေါ့ကချင်ဘက်ကဘူးပါလာမယ်ကျွန်တော်လည်းမသိသေးဘူးအစိုးရပေးနေတဲ့လူဟိုဆောင်ရွက်မှာပဲပြီးမဲ့ကိစ္စပြင်တာပေါ့ဒါမှမဟုတ်အစည်းအဝေးမစခင်မှာတော့ကျွန်တော်လည်းပြောလို့မရသေးဘူးပေါ့
ဒီကနေ့ဆွေးနွေးပွဲမတိုင်ခင်မှာပြီးခဲ့တဲ့မီလာကထိုင်းမြန်မာနယ်စပ်ချင်းတိုင်းမှာတစ်ချိန်ဇွန်လထဲမှာကချင်ပြည်နယ်မိုင်းကြားရံမှာနှစ်ချိန်နဲ့စုစုပေါင်းဥအောင်မင်းနဲ့ KIU ခေါင်းဆောင်တွေအလို့တဘော၃ချိန်ဆွေးနွေးခဲ့ကြပြီးတော့ဒီကနေ့ဆွေးနွေးပွဲဟာပထမဆုံးအချိန်ပြည်ထောင်စုအဆင့်တရားဝင်ဆွေးနွေးကြတဲ့မြန်မာအစိုးရကိုယ်စားလှယ်အဖွဲ့နဲ့ KIU ကိုယ်စားလှယ်အဖွဲ့တို့ရဲ့ဆွေးနွေးပွဲဖြစ်ပါတယ်ဒီကနေ့ဆွေးနွေးပွဲကို KIA ကချင်လွတ်လပ်ရေးတပ်မတော်ရဲ့ဒုစစ်ဦးစီးချုပ်ဗိုလ်မှူးချုပ်ဂွမ်မော်အပါအဝင်အရေးပါတဲ့ကချင်စစ်ခေါင်းဆောင်တွေမတက်ရောက်ခဲ့တာနဲ့ပတ်သက်ပြီးတော့ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းတိုက်ပွဲတွေပြင်းထန်နေတာကြောင့်ဒုစစ်ဦးစီးချုပ်အနေနဲ့တပ်ကိုပြစ်ပြီးလာရောက်ဆွေးနွေးနိုင်ခြင်းမရှိတာလို့ကချင်လွတ်လပ်ရေးအဖွဲ့ဆွေးနွေးပွဲခေါင်းဆောင်ဦးစိုးလကာကပြောကြားခဲ့ပါတယ်
။နိုင်ငံရေးကြောင့်ဖြစ်ပေါ်လာခဲ့ရသောဒီဒုစစ်အားစီရင်နေလောက်ချင်းမဟုတ်ပဲနိုင်ငံရေးနေလောက်ချင်းချေရှင်းရလိုအပ်ပြီးဖို့ခံယူပါသည်။တိုင်းသားချင်းလူမျိုးများအပါအဝင်အခြားသောတိုင်းသားများအလုံးလုံးချုံပေးကျစွာအဆင့်အတန်းတို့ခွင့်အနံရောက်ပိုင်ခွင့်ပြုမည်စွာဖြင့်စစ်မှန်သောအီတောင်စုကြီးအတွင်း၌စုပေါင်းနေထိုင်သည့်အမခန့်ချက်ရရှိနိုင်ရန်တွဲမြင်းသွားဖွေရကျူးကျင်းကတ္တချက်များမထားရှိသောနိုင်ငံကြီးရဲ့စိတ်ကိုအာဒီနေ့ဒီပြည့်စုံဆွေးနွေးမှုမှစသည်
ဘူးဂျုတ်ကွမ်ဘောမပါဝင်ခဲ့တာကြောင့်မြန်မာအစိုးရဘက်ကကိုယ်စားလှယ်အဖွဲ့ဝင်တဦးဖြစ်တဲ့စီရေးဆရာတွေကိုတာဝန်ခံဆွေးနွေးသွားဖို့တက်ရောက်လာတဲ့ကာကွယ်ရေးဝန်ကြီးဌာနစစ်ဆေးအထူးအဖွဲ့တည်ရကစားရမှုဒုတိယဗိုလ်ချုပ်ကြီးမြင့်စိုးဟာလည်းမူဆယ်မြို့မှာပဲနေခဲ့တယ်လို့ဝန်ကြီးဦးအောင်မင်းကဒီဆွေးနွေးပွဲမှာရှင်းပြသွားခဲ့ပါတယ်ဗျာ
။ဝမ်ပတ်ဒါနဲ့ကျွန်တော်ခွဲလည်းမှာပါဝင်ဆောင်လို့ခွင့်ရတယ်ဆိုတော့ဒီဝမ်ပတ်ဒါနဲ့ဒီလိုက်လာပါလိုက်လာပြီးတော့ရောက်တဲ့အခါကျတော့တကယ်ကဘုသူ့ကောင်မလေးမပါလာဘူးဆိုတာပြရတဲ့အခါကျတော့
ဆွေးနွေးပွဲမှာမြန်မာဘက်ကကိုယ်စားလှယ်ဖွဲ့ဝင်တွေဖြစ်ကြတဲ့ဝင်းကြီးဦးဝင်းထွန်းဝင်းကြီးဦးအောင်မြင့်တို့ကလည်းပါဝင်ဆွေးနွေးခဲ့ကြပါတယ်စစ်တိုင်းမှုတွေဖြစ်ကြတဲ့မြောက်ပိုင်းတိုင်းစစ်တပ်နဲ့ကျုပ်တိုင်းမှုဘုံကျုပ်ထွန်းထွန်းနောင်နဲ့အရှိမြောက်တိုင်းစစ်တပ်နဲ့ကျုပ်တိုင်းမှုဘုံကျုပ်အောင်စိုးတို့ကလည်းနေမြေအခြေအနေတွေနဲ့ KIA တပ်တွေနဲ့မြောက်တပ်မတော်တို့ရဲ့အနေအထားတွေကိုရှင်းလင်းတင်ပြသွားခဲ့ပါတယ်ဝင်းကြီးဦးအောင်မြင့်ကနိုင်ငံရေးစတင်ဆွေးနွေးမှုနဲ့ပတ်သက်ပြီးအခုလိုပြောကြားခဲ့ပါတယ်
အားပဲဒီဖြစ်ဟုတ်လားနိုင်ငံရေးစတင်ဆွေးနွေးမယ်ဆိုဆွေးနွေးဖို့လက်ခံလိုက်ပါတယ်ဆိုတာကဝါသာစရာပဲဆိုတာလိုပဲဒါအခုကျွန်တော်တင်စားဖို့အချိန်ရောက်ရင်တင်စားမယ်အာတင်စားပြီးဆွေးနွေးခြင်းနဲ့ဆက်ဆွေးနွေးမယ်ထပ်ဆိုအမြဲတမ်းကြည့်ညွှန်နေတာတော့တယောက်နဲ့တယောက်နဲ့မြင်မှများတော့ခင်တယ
်ဥောင်းမင်းဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာနောက်တစ်ကြိမ် KIO နဲ့ဆွေးနွေးပွဲမှာနိုင်ငံရေးဆွေးနွေးမှုနဲ့စတင်မယ်လို့သဘောတူညီခဲ့တဲ့အပေါ်ဒီကနေ့ KIO ဆွေးနွေးအဖွဲ့ရဲ့ခေါင်းဆောင်ဦးစွန်လကံကိုVOA ကသဘောထားမေးမြန်းကြည့်ကြပါလေ
။နိုင်ငံရေးဆိုရင်၆လုံးတောင်းဆိုလာခဲ့တဲ့နိုင်ငံရေးဆွေးနွေးပွဲလုပ်မယ်၊လုပ်ရအောင်ဆိုတာဒီလူခဲ့တဲ့အစိုးရဒီကမလုပ်နိုင်ဘူးလို့မလုပ်နိုင်ဘူး။ဒီနေ့ ลูกเมียสุบิโดตัวรู้ว่าวันขันเล็กเลยตาวันอยู่เดียวไอ้ตาตาสุบาโดเลยตา
အမင်းတွေကအစိုးရပြည်တော်စုအဆင့်ငြိမ်းချမ်းမှုပေါ်ဆောင်ရေးလုပ်ငန်းကော်မတီနဲ့ကချင်းလွတ်လပ်ရေးအဖွဲ့ KIU တို့ရဲ့ဒီကနေ့ဆွေးနွေးပွဲကနေနောက်တစ်ကြိမ်ဆွေးနွေးပွဲကိုမြန်မာပြည်တွင်းကဗမော်လိုမူဆယ်လိုနေရာတွေမှာဆွေးနွေးသွားရင်ဥအောင်မင်းကတင်ပြသွားတာနဲ့ပတ်သက်ပြီးတော့လည်းဥဆွန်လိုကကအခုလိုရှင်းပြပါတယ
်ဆွေးနွေးမယ်ဆိုတာကဒါကအဆုံးဖြတ်ချက်ထားတာအမင်းတို့ဘုကူတာကသူကအဆုပြုတာလေအဆုပြုတာလေ
အော်ဒီဝါလာ30ရက်နေ့ကတရုတ်နိုင်ငံရွှေရီမြို့မှာကျင်းပခဲ့တဲ့မြန်မာအစိုးရဘက်ကပြည်ထောင်စုအဆင့်ငြိမ်းချမ်းမှုဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့ကချင်လွတ်လပ်ရေးအဖွဲ့ KIU တို့ရဲ့ဆွေးနွေးပွဲဟာတရက်ထဲနဲ့ပြီးစီးသွားခဲ့ပါတယ်။အရေးပါတဲ့ဆေးရီးကိစ္စတွေကိုမဆွေးနွေးနိုင်ခဲ့ကြပေမဲ့နောက်တစ်ကြိမ်ဆွေးနွေးပွဲမှာနိုင်ငံရေးကိစ္စတွေကိုဆွေးနွေးကြတဲ့အခါဒီဆေးရီးကိစ္စဟာပါဝင်လာမှာဖြစ်တယ်လို့နှစ်ဖက်ခေါင်းဆောင်တွေကပြောကြားခဲ့ကြပါတယ်ခင်ဗျာ။